American Mexico နိုင်ငံရဲ့ဆက်တလျှောက်ဒတိုင်းကာယံဖို့အတွက်ထွက်တော်ကနေရန်ပုံငွေကိုတရိုက်ချထားပြီးဖို့သူမပြောနိုင်ဘူးဆိုရင်မကြခင်မှာပဲနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးစစ်တပ်တိဆောက်ရေးရန်ပုံငွေနဲ့တိဆောက်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာပေးနေမှာအရေးယောင်ပြပြောဆိုခဲ့ပါတယ်။ငယ်ဆက်ဒေတာကနေ American နိုင်ငံတွင်းကိုတရားဝင်ခိုးဝင်မှုတွေရဆိုင်အောင်ဘလို့ကြိုးစားရမလဲဆိုတာကိုယ်တိုင်ကြည့်လာဖို့အတွက်သမ္မတထရမ့်ဟာ Texas ပြည်နယ် Mac Allen မြို့ကိုရောက်နေပြီဖြစ်ပါတယ်။တကယ်လို့ငယ်ဆက်ဒတိုင်းကာဖို့ရန်ပုံငွေချထားပြီးအတွက်ဒီမိုကရက်တီနဲ့နှိမ့်နိုင်လို့မရဘူးဆိုရင်ရေးပေါ်အခြေအနေကြီးညာကောင်းကြီးညာနိုင်တယ်လို့သမ္မတထရမ့်ကပြောတာပါ။ဒီနေ့စတဲ့တိုင်းတာယာရဲ့ရန်ပုံငွေနဲ့ပတ်သက်ပြီးအငင်းပွားနေရကနေအစိုးရရန်ရတဲ့ဒီတိုင်းရဆိုင်ထားတဲ့ချက်ပေါင်း20ပဲဝင်လာတဲ့ပို့တခုနဲ့မှာပဲဒီတိုင်းတာယာရဲ့ရန်ပုံငွေပြေးဖို့ညှင်းဆုံနေတဲ့ဒီမိုကရက်ခေါင်းဆောင်နေနဲ့သမ္မတအင်ဂျူမှာဆွေးနွေးပွဲကလည်းအဆင်မပြေဖြစ်ခဲ့ရပါတယ်။သမ္မတထရမ့်ကသူ့အနေနဲ့နိုင်ငံတော်အရေးပေါ်ကြီးညာခွင့်ရှိပေမဲ့အခုထိမလုပ်သေးကြအောင်ဒါပေမဲ့အလုံးမဖြစ်ဘူးဆိုရင်တော့သူကြီးညာနိုင်ကြောင်းပြောကြခဲ့တာပါ။သဘောတူညီချက်ရဖို့ရမဖြစ်နိုင်ကြအကြောင်းရှိပေမဲ့တစ်ဖက်ကငဲဆက်လုံခြုံရေးကိုလုံးဝဂရုမစိုက်ပြစ်တယ်ထားတယ်လို့လည်းပြောပါတယ်။ဘဟုဗန်ဥပက္ခဂျေရုံးပေါ်ဝဲကတော့တကယ်လို့အစိုးရရန်ရဲကိုကာလတာရှိဒီတိုင်းရက်ဆက်ပြီးရဆိုင်ထားမယ်ဆိုရင်ကမ္ဘာအကြီးဆုံးဖြစ်တဲ့ American စီးပွားရေးအထင်နာနိုင်တယ်လို့သတိပေးကြပါလေ။အစိုးရရန်ရဲတစိမ့်တမိုင်းရန်တိုင်းရန်နာထားတာသတင်းသုံးပတ်ထဲရောက်လာပြီးဖြစ်ပြီးလာစာမရပဲအလုပ်လုပ်နေတဲ့အစိုးရဝန်ထမ်း၈သိန်းကျော်တို့လာစာထုတ်ရဖြစ်တဲ့အခုတောက်ကြမှာလာစာကိုပထမဆုံးမရပဲရှိတော့မှာပါ။အစိုးရရန်ရဲပြန်ဖွင့်ဖို့အတွက်ဆန္ဒပြသူရာပေါင်းများစွာကိုချက်တပင်းကြီးက Washington DC လမ်းတွေပေါ်မှာတွေ့ရပါတယ်။